ကုလသမဂ္ဂထွေထွေညီလာခံကလည်းမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန့်တားဖို့တောင်းဆိုထားပြီးဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပယ်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြနေကမဲခွဲအတည်ပြုလိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆက်ဆဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကန့်ကွက်စာရေးကိုကုလသမဂ္ဂအကင်းမှုချုပ်နဲ့ကုလသမဂ္ဂထရေညီလာခံဥက္ကဋ္ဌဆီကိုပေးပို့ခဲ့ကြောင်းလည်းရေးသားထားပါတယ်။အခုအတည်ပြုခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရသာအစုအဝေးကိုဖျောက်ချခဲ့တဲ့စစ်တပ်ကိုနိုင်ငံတကာကလည်းခြေခြေပြန့်ပြန့်ရှုတ်ချမှုကိုထင်ရှားနေတာဖြစ်ပြီးဆန္ဒပြဒေသူတွေပေါ်မှာအင်အားအလွန်ကျွမ်းသုံးနှိမ်နင်းတာကိုရှုတ်ချထားတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးပေါ်ဆောင်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဖန်ထားသူအားလုံးကိုချင်းချင်းမရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုထားတာပါ။မြန်မာကိုအဓိကဆက်လက်နဲ့တင်ပို့နေတဲ့နိုင်ငံတနိုင်ငံဖြစ်တဲ့ဘယ်လာရုစ်နိုင်ငံကပဲကန့်ကွက်ပြီးနိုင်ငံပေါင်း119နိုင်ငံရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်အတွက်အင်းနီချင်းတရုတ်အိန္ဒိယနဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကမဲမပေးဘဲနေကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြနေကအထွေထွေညီလာခံမှာပြောကြရမှာတော့ရှေ့အာဏာသိမ်းမှုအများဆုံးတည်ရဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကလည်းအပြင်းထန်ဆုံးနည်းလမ်းတွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါစစ်ကောင်စီကလည်းထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့ဥကြုံမုံထွန်းကိုဒီရာလူကနေဖယ်ရှားခဲ့ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားဆက်ဆိုထားတာဖြစ်ကြောင်းနဲ့အခုလိုကုလအထွေထွေညီလာခံကိုသူတက်ရောက်တာဟာတရားမဝင်ကြောင်းနဲ့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါဖို့နဲ့ပြည်ရင်းရေးကိုဝင်ရောက်ဆက်ဖက်ဖို့အတွက်ဒေချိုးပန်းချက်မျိုးကိုမဆိုလက်မခံကြောင်းနဲ့ပေါ်ပြထားပါတယ်။တောက်ကြနေအထွေထွေညီလာခံမှာဆုံးဖြတ်ချက်ကိုမဲမခွဲခင်အစောပိုင်းမှာလဲကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးခဲ့မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဖရန့်နာဘာဂနာကတော့မြန်မာအရေးနိုင်ငံတကာအတိုင်းအဝန်းကနေဒီတဲ့ပို့ပြီးပူပေါင်းချိုးပန်းချဖို့တိုက်တွန်းခဲ့ပါတယ်။